တ်စရာခင်ဗျာအခုမြန်မာနိုင်ငံမှာအမေရိကန်သမ္မတကြီးမစ္စတာဘရက်ဥပမာလာရောက်တော့မယ်ဆိုတဲ့အတွက်ကြောင့်မလို့လှုပ်လှုပ်ရော့ရော့ဖြစ်နေကြသလိုပဲဒီအမေရိကန်ပြည်ထောင်စုမှာလည်းပဲအမေရိကန်သမ္မတမြန်မာနိုင်ငံကိုတွားရောက်တာဟာအချိန်ကာလအဖြစ်ဆောလွန်သေးတယ်လို့ပြောတဲ့လူကပြောနေကြပြီးအခုအချိန်မှာမစ္စတာဥပမာအနေနဲ့မြန်မာနိုင်ငံကိုတွားရောက်တာအဖြစ်ပြုပြင်ပြောင်းလဲလုပ်ငန်းတွေကိုအားပေးရရောက်တဲ့အတွက်ကြောင့်မို့လို့ကောင်းမွန်သိမြတ်ပါတယ်လို့ပြောနေတဲ့သူတွေလည်းပဲရှိနေကြပါတယ်အဲဒီတော့ဒီအကြောင်းတွေကိုကျွန်တော်တို့အခုဒီစကားဝိုင်းမှာဆွေးနွေးသွားကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုံစံတွေကတော့အမေရိကန်ပြည်ထောင်စုမှာအလဲပတ်ခီးရောက်ရှိနေတဲ့နိုင်ငံရေးကျင်းသားဟောင်းမြန်မာဘလော့ဂါကိုနေဖုံးလတ်နဲ့အမေရိကန်ပြည်ထောင်စုဘော်တီမောမြို့အခြေစိုက်မြန်မာအရေးလှုပ်ရှားသူတို့ဖြစ်တဲ့ကိုမမောင်လွင်တို့ဖြစ်ကြပါတယ်သမ္မတဥပမာဟာဆိုလို့ရှိရင်မြန်မာနိုင်ငံကိုပထမဦးဆုံးတွားရောက်လေပတ်တဲ့အမေရိကန်သမ္မတကြီးဖြစ်ပါတယ်။အမေရိကန်အစိုးရဘိုင်းကအမြင့်ဆုံးအရာရှိတစ်ယောက်အနေနဲ့ဆိုလို့ရှိရင်ဒုတိယသမ္မတမစ္စတာရစ်ချတ်နစ်ဆန်က1953ခုနှစ်လောက်ကတုန်းကမြန်မာနိုင်ငံကိုအဲဒီအချိန်ကဥနုအစိုးရဖိတ်ကြားခြင်းနဲ့တွားရောက်ခဲ့ပူပါတယ်။ဒီနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံတို့ရဲ့ဆက်ဆံရေးဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့တော်တော်လေးပဲတင်းမာလာခဲ့ပြီးနောက်ဆုံးစစ်အစိုးရတွေလက်ထက်မှာအမေရိကန်ပြည်ထောင်စုကနေပြီးမြန်မာနိုင်ငံပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်လာတဲ့အဖြစ်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းကမှအမေရိကန်အစိုးရအနေနဲ့ပြန်လည်ပြီးတော့မြန်မာနိုင်ငံပေါ်မှာပိတ်ဆို့မှုတွေချော့ပေးခဲ့ပြီးတဖြည်းဖြည်းနဲ့ဆက်ဆံရေးပြန်လည်တိုးမြင့်လာခဲ့တာပါ။ဒါတော့အမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာအခုသမ္မတဥပမာရဲ့ခရီးစဉ်ဟာအများကြီးအကျိုးသက်ရောက်မှုရှိမယ်လို့ဝေဖန်သူတွေကလည်းပဲယူဆထားကြပါတယ်ကိုနေဖုံးလာနေတဲ့ဘယ်လိုရှုမြင်မိလဲဆိုတာကြားပြစီခင်ဗျ
ကျွန်တော်ကတော့အကောင်းမှတ်ပုံမြင်ပါတယ်နောက်ပြီးတော့တခုရှိတာကသူသွားအခုတော့သွားမှာပါနော်အဲ့သူသွားတဲ့ကိစ္စထက်ကိုသူဘယ်သူတွေနဲ့တွေ့မှာလဲဘာတွေပြောမှာလဲပေါ့နော်အဲ့အရာပို့ပြီးစိတ်ဝင်စားဖို့ကောင်းတယ်နောက်တစ်ခုကသူကျွန်တော်တရင်နေနဲ့ဖတ်ရတဲ့လောက်တော့အဲ့ပြည်သူလူထုကိုပါစကားပြောမယ်ဆိုပြီးတော့ကြားတယ်အဲ့ဒါဆိုရင်လည်းတော်တော်ထူးခြားတယ်ဒီဘယ်လိုပြောမှာလဲမသိဘူးတခါမှအဲ့ဒါလည်းမကြားဘူးအဲ့ပြည်သူလူထုကိုလည်းဘယ်လိုစကားပြောမယ်ဆိုနေထားမှာလဲဒီဘာတွေပြောမှလဲပေါ့နော်ဘယ်သူနဲ့တွေ့မှလဲပေါ့အဲ့ဒီဟာကိုကျွန်တော်ပို့ပြီးတော့စိတ်ဝင်စားနေအခုချိန်မှာ
အဲအခုကိုနေဖုံးလာကသူ့ရဲ့အမြင်တွေကိုအခုတင်ပြသွားခဲ့ပါပြီဒီတော့ကိုမောင်လွင်နေနဲ့ကောဒီအပေါ်မှာဘယ်လိုရှုမြင်မိသလဲသမ္မတဥပမာရဲ့ခရီးစဉ်ကအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်အကျိုးသက်ရောက်မှုတွေဘယ်လိုပေါ်ထွန်းလာစေမလဲဆိုတာတွေကိုကျွန်တော်တို့ကြားပြရစီခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟိုအမေရိကန်သမ္မတမြန်မာပြည်ကိုလာမဲ့ခရီးစဉ်ကတော့အဓိကတော့အမေရိကန်မြန်မာချစ်ကြည်ကိုပို့ပြီးတော့ခိုင်နေအောင်ရနောက်တစ်ခုကကျွန်တော်တို့ဟိုကြားတော့ဆိုရှင်ဒီအမေရိကန်ပြည်တော်စုကထုတ်ပြန်တဲ့ဒီတင်းကျင်ရာချက်ထက်မှလည်းဒီမြန်မာနိုင်ငံရဲ့ပြည်ပြောင်းလဲမှုပေါ်မှာဟိုတိုးအားနေရပေါ့နော်ပို့ပြီးတော့အရွေးကိုပို့ပြီးတော့ဟိုရှေ့တိုးနိုင်အောင်ဆိုတဲ့သဘောမျိုးနဲ့သူကဟိုတိုးအားပြည့်ဆိုတဲ့သဘောမျိုးသူတို့တက်ရောက်တယ်လို့တော့သူတို့ယူဆတယ်ဒါပေမဲ့ကျွန်တော်တို့ဒီဘက်မှာတချို့တော့ပေါ့နော်ကျွန်တော်ပါပဲတချို့သောနိုင်ငံရေးလေးလာနေတဲ့ပုံကူတော်များများကတော့မြန်မာဒီမြန်မာပြည်ကိုတော်ဥပမာသွားရကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကတော့နေနေတော့ဘဝေမကြောက်ဖြစ်နေတာအဓိကတော့မြန်မာပြည်မှာတောင်းလဲမှုနဲ့ပတ်သက်လို့ဘာမှမမြင်ရမရှိသေးတဲ့အချိန်မှာဥပမာလိုအမေရိကန်ပြည်ထောင်စုရဲ့သမ္မတကြီးတယောက်ကသွားရဲဆိုတာကြီးကအချိန်တိတ်ဆောနေသလားသွားဖို့လုံလောက်ရလားဆိုရဲဟိုမေးခွန်းလေးတွေကျွန်တော်တို့ကမှတော့ရှိနေတယ်ခင်ဗျအဓိကကအခုမြန်မာပြည်မှာဖြစ်နေတဲ့အကြောင်းလဲဟိုပေါ့နော်ဒီဘာမှပုံမပေါ်သေးပဲနဲ့အမေရိကန်သမ္မတလာတဲ့ခါကဥသိမ်းစေလို့အကြောင်းတင်ပေးနေဆိုတာပါပေါ့
ဟုတ်ကဲ့ဒီတော့ဒီမှာကတော့ဒီအမေရိကန်အတိုင်းဝိုင်းကတော့ပေါ့ဒီလိုသမ္မတဥပမာကဒီလိုမူဝါဒတွေပြောင်းလဲပြီးတော့မြန်မာနိုင်ငံကိုအခုလိုသွားရောက်မယ်ဆိုတာကိုသူတို့ကတော့ဒါလက္ခဏာကောင်းတစ်ခုပေါ့လေအမေရိကန်အစိုးရကအခုပြန်လည်ပြီးတော့နှစ်နိုင်ငံဆက်ဆံရေးကိုတိုးမြင့်နေတဲ့အချိန်မှာအခုလိုသမ္မတကိုယ်တိုင်သွားရောက်ပြီးတော့ဟိုလဲပတ်တယ်ဟိုမှာမြန်မာကောင်းဆောင်နေတဲ့တွေ့ဆုံတွေ့နေရဆိုတာဒါတိတ်ကိုကောင်းတယ်လို့သူတို့ယူဆနေကြတာပေါ့ဒါမဲ့ခုနပြောသလိုပဲကိုမောင်နဲ့ပြောသွားတဲ့အတိုင်းပဲဟိုတချို့တချို့အဖွဲ့အစည်းတွေကလည်းပဲဒီစာတွေထုတ်ထားကြတယ်နော်အီးမေးလ်တွေမှာလည်းတွေ့ရပါတယ်ကျွန်တော်သတင်းတွေထဲမှာလည်းမြင်ရပါတယ်ဒီတော့သမ္မတဥပမာအနေနဲ့ဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေမကင်းရှင်းသေးတဲ့အတွက်ကြောင့်မလို့အခုလိုမသွားသင့်ဘူးဆော်လွန်းပါတယ်ဆိုပြီးတော့ရေးသားထားတာတွေကျွန်တော်မြင်ရပါတယ်အဲ့တော့ဒီမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုဆိုတဲ့နေရာမှာအခုသူတို့ကပို့ပြီးတော့ဇောင်းပေးပြောနေကြတာကတော့ဒီအနောက်ဘက်ပိုင်းဒီရခိုင်ပြည်နယ်ကဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေရဲ့နောက်ပြီးတော့ကချင်ပြည်နယ်မှာဖြစ်နေတဲ့ဒီစစ်ဘေးဒုက္ခသည်တွေရဲ့အရေးပေါ်လေဒါတွေကိုတို့ကအဓိကထားပြီးတော့ပြောနေကြတာပါအဲဒါအပြင်ပဲပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံရေးကျင်းသားတွေနော်ဟိုဥစားလူချင်းရှမ်းသာကွင်းနဲ့အကျဉ်းသားတွေပြန်ပြီးတော့အလှုပ်ပေးလိုက်တဲ့ထဲထဲမှာနိုင်ငံရေးကျဉ်းသားတွေပါမလာတဲ့အတွက်လည်းပဲဒါကိုလည်းပဲတော်တော်များများကဝေဖန်ပြစ်တင်နေကြတာတွေလည်းကြားနေရတာပါပဲဒီတော့ဒီလိုအမေရိကန်သမ္မတအခုလိုလာမဲ့အချိန်မှာဒ ဒီမြန်မာအစိုးရဘက်ကနေပြီးတော့အတတ်နိုင်ဆုံးလက်ရောမှုတွေပေးမယ်လို့ယူဆတဲ့လူကလည်းရှိတယ်။နော်နောက်တစ်ခါဒီအမေရိကန်နဲ့မြန်မာနဲ့ဒီလိုဆက်ဆံရေးပြေးလည်လာပြီဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီအရှိမြောက်ပိုင်းကတရုတ်ပြည်ကြီးကရောဘယ်လိုများသဘောထားတွေပြောင်းလဲလာမလဲ။ဒီအမေရိကန်ဝင်လာတာကိုတရုတ်ခေါင်းဆောင်တွေတရုတ်အစိုးရအနေနဲ့ကကြည့်ပြူနိုင်ပါမလားဆိုပြီးတော့ဟိုစိုးရိမ်ပူပင်ပြောကြတဲ့စကားတွေလည်းကျွန်တော်ကြားနေရပါတယ်။ကဲကိုနေပေါ်လာခဲ့အမြင်လေးတွေအဲ့ဒီပုံမှာဘယ်လိုရှိလဲခင်ဗျကြားပြရစီဦ
းတရုတ်အဲ့တရုတ်ကိစ္စကကျွန်တော်အစိုးရအစိုးရနဲ့ကိစ္စပါနော်ကျွန်တော်ကမြန်မာနိုင်ငံရေးကိုစဉ်းစားတဲ့အခါမှာကမ္ဘာနိုင်ငံရေးကိုပါထည့်ပြီးစဉ်းစားဖို့လိုတယ်ကဘာလို့ကျွန်တော်တို့ဒီတရုတ်ကဆောင်မှုကအရန်ကိုချင်းနေပြီအခုဖြစ်ပြနေတဲ့တက်တနာတော်တော်များများပါနော်ဒီကျင်းနေတော်စီမံကိန်းရောနောက်မြေဆောင်ကိစ္စတွေဒါတွေအကုန်လုံးကဒီအရင်တော့ကအာဒီတရုတ်ကိုပဲကျွန်တော်တို့ကဆက်ဆံရေးရှိခဲ့တယ်လို့ဖြစ်နေတဲ့တော်တော်များများဒါတွေကဖြစ်ခဲ့တာလေ
ဟုတ်ကဲ့
ဒီဥစ္စာကလည်းနောက်ပြီးတော့အမေရိကန်နေနဲ့စဉ်းစားမယ်ဆိုရင်လည်းကွာအမေရိကန်ကလည်းဒီသူ့အကျိုးစီးပွားကိုရှေ့ဟိုဟာစဉ်းစားမယ်ဆိုရင်လည်းဒါသူမပြစ်မနေသူဝင်နေနေပြီကွာဘာလို့လဲတချို့ကိစ္စတွေကဟိုစဉ်းစားချင်းချင်းမြင်လို့တော့ကောင်းတယ်ပေါ့နော်နောက်ပြီးဒါပေမဲ့တစ်ဖက်ကကြည့်ပြန်တော့လည်းအရင်ကြီးတွေ့ဝေတုံဆန်းနေတဲ့အခါမှာကိုကအဲ့လိုမျိုးနောက်ကျသွားတာမျိုးပေါ့အဲ့လိုမျိုးရှိတတ်တယ်ကျွန်တော်အမြင်တော့ကျွန်တော်ကအဲ့2010 2013လောက်ထဲကကျွန်တော်ကဒီအမေရိကန်ကဒီမြန်မာနိုင်ငံအတွင်းဝင်ဖို့သူစဉ်းစားနေပြီအဲ့တော့ကြောင့်မလို့သူကအဲ့တုန်းကသူကအရင်တော့ hard power တုံးခဲ့တာနေပြီးတော့သူကဘာမှဟိုကပြောင်းလိုက်တယ်လေဒီဖြည့်သွေးဆက်ဆံမှုတွေလည်းလုပ်မယ်တစ်ဖက်ကလည်းဒီ sanction ကိုထားမယ်ဆိုပြီးပြောင်းမယ်အခုဆိုရင်ဒါ sanction တော့တော်တော်လေးဟိုကပြန်ပြီး withdraw လုပ်ရတဲ့ပုံစံမျိုးတွေဖြစ်လာပြီဆိုတော့ရှင်းလျှောက်လဲကျွန်တော်ကတော့ဒီဒါဆိုရင်အခုဆိုရင်ဘာမှကိုယ်တိုင်ထပ်လာပြီဆိုတော့ရှင်းလျှောက်လဲထပ်ပြီးတော့လေသူကရှင်းကိုဆက်ဆက်ပြီးတော့တိုးလာဖို့ပဲမြင်နေကြကျွန်တော်ကတော့အဲ့ဒါကိုအကောင်းမြင်တယ်ဟိုစောရယ်မစောဘူးဆိုတော့ကကျွန်တော်အမြင်တော့စတိကအရန်မြန်တဲ့ခါကျတော့တို့လေတချို့ကိစ္စတွေတို့တွေ့ဝေပြီးတုံ့ဆန်းနေမှာဆိုရင်တရုတ်ကတရုတ်ကြီးကလည်းဒီတိုင်းရနေမှာမဟုတ်ဘူးလေအဲ့တော့အမေရိကန်အနောက်ဘက်ကအမေရိကန်ကနောက် EU ဝါလူတွေရောဒါတီးလူတွေရောဒီလိုပဲထိတွေ့ဆက်ဆံမှုတွေပိုလောက်လာပြီးတော့နောက်ဆုံးရင်ဒါသမရတွေဆိုရင်မကောက်ပဲနဲ့ပြည်သူချင်းချင်းပေါ့နော်ကုမ္ပဏီတွေဝင်လာမယ်ပြီးတော့အမေရိကန်ပြည်သူနဲ့ညီမပြည်သူအဲ့လိုမျိုးထိတွေ့ဆက်ဆံမှုတွေကတဖြည်းဖြည်းနဲ့ပိုပိုပြီးတော့များလာမယ်လို့ပဲကျွန်တော်အဲ့လိုမြင်တယ်အဲ့ဒါကိုလည်းကျွန်တော်ကတော့ကောင်းတယ်လို့မြင်တယ်ကိုယ့်ဘက်ကတော့တခုရှိတာတော့ပြန်လာတဲ့ကုမ္ပဏီတွေကဝါမျိုးမျိုးမခံရအောင်ကိုယ့်ဘက်ကအားကောင်းမောင်းတဲ့အလိုမျိုးဥပဒေတွေပြုတာမျိုးနောက်ပြီးတော့ကိုယ့်ဘက်ကခံနိုင်ညှင့်နေအောင်အလိုမျိုးပြန်ပြီးတော့ဇောရိန်နဲ့ပြန်ပြီးထိန်းချုပ်တာမျိုးဒါမျိုးတွေကိုကျွန်တော်တို့ကပြင်ဆင်ဖို့လိုတယ်ထင်တာပဲ
ဟုတ်ကဲ့ဟိုကိုနေဖုန်းလာပြောသွားတာတိတ်ကိုမှန်တာပေါ့ဗျာအခုခေတ်အခုအခါမှာဒီဘယ်နိုင်ငံမှာကိုယ့်အနေကိုတတိတကြားရပ်တည်နေလို့လည်းရကြတာမဟုတ်ဘူးလေဒါတော့အခုလိုမြန်မာနိုင်ငံမှာအလားအရင်တုန်းကတော့နိုင်ငံရေးဒီဖိနှိပ်မှုတွေရှိလို့လူအခွင့်အရေးချိုးဖောက်မှုတွေရှိလို့ဆိုပြီးတော့အနောက်အုပ်စုနိုင်ငံတွေကနေပြီးတော့ဝိုင်းပယ်ထားခဲ့ကြတယ်ဒါပေမဲ့လို့အခုလက်ရှိအခြေအနေမှာအဲ့ဒီလိုဆန့်ရှင်စေချပြီးတော့ဝိုင်းပယ်ထားတာဟာတနည်းအားဖြင့်ဆိုလို့ရှိရင်မြန်မာနိုင်ငံကိုတရုတ်ကြီးရဲ့ရင်ခွင်ထဲရောက်သွားအောင်တွန်းပို့နေတယ်လို့ဖြစ်နေတယ်ဒီလိုဆန့်ရှင်စေချပြီးတော့ဒဏ်ခတ်အရေးယူတယ်ဆိုရလည်းပဲအခုခေတ်အခုခါမှာထိရောက်မှုသိမ့်မရှိတော့ဘူးဆိုတာသူတို့မြင်လာကြတယ်ဗျာဒါအပြင်သူတို့အနောက်အုပ်စုနိုင်ငံတွေမှာနော်ဥရောပနိုင်ငံတွေမှာရောအမေရိကန်ဘက်မှာရောစီးပွားရေးကအရင်တော့လိုရှမ်းရှားတက်နေတာမဟုတ်တော့ဘူးအခုစီးပွားရေးကသူတို့ထိခိုက်ကြဆင်းလာတယ်ဆိုတဲ့အချိန်မှာသူတို့လည်းပဲဈေးကွက်အစ်စ်တီးနော်နောက်ပြီးတော့ဒီစက်ရုံတွေအတွက်လောက်ခလာစားတက်တက်တာတာနဲ့လုံနိုင်ကြိုင်နိုင်မဲ့နေရာတွေကိုသူတို့လည်းရှာဖွေလာကြတာပေါ့ကျွန်တော်ဒီလိုအချိန်အခါမျိုးမှာမြန်မာနိုင်ငံကအခုဒီမိုကရေစီရေးကိုဦးတည်လာပြီဆိုတဲ့အခါမှာဒီဂျပန်တို့ကိုရီးယားတို့တရုတ်တို့ထိုင်းတို့ကဟိုဘက်ကနေပြီးတော့ဝင်တဲ့အချိန်မှာဒီဥရောပနိုင်ငံတွေနဲ့အမေရိကန်နိုင်ငံတို့ကလည်းပဲဒီကုမ္ပဏီပိုင်ရှင်တွေကော်ပိုရေးရှင်းကြီးတွေကတွားကျင်ကြတယ်ပြီးတော့ဒီလိုအဖက်ဖက်ကနေပြီးတော့အခြေအနေတွေကိုကြည့်ပြီးတော့အမေရိကန်အစိုးရအနေနဲ့လည်းပဲဒီမူဝါဒ policy ကိုသူတို့ပြောင်းလဲပေးလာတယ်လို့မြင်ကြတာပေါ့တချို့နိုင်ငံရေးအခက်ကပုံကိုယ်တွေကကြတော့လည်းပဲအမေရိကန်နဲ့တရုတ်တို့ဟာဟိုရင်တော့ကလိုရန်သူကြီးတွေမဟုတ်ကြတော့ပဲခေတ်ကာလအခြေအနေပြောင်းလဲလာပြီဖြစ်တဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံပြန်လည်ထူထောင်ရေးနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုတွေအတူတကွချမှတ်ပြီးတော့မိတ်ဆွေကောင်းဖြစ်သွားနိုင်ပါတယ်လို့ပြောတဲ့လူကလည်းပြောကြပါတယ်အဲ့တော့ခုနပြောခဲ့တဲ့ဒီအမေရိကန်ကအခုလိုမြန်မာနိုင်ငံနဲ့တွားပြီးတော့အလားဆက်ဆံရေးကောင်းအောင်တိုးမြင့်လာအောင်လှုပ်ဆောင်နေတဲ့ဆိုရင်တရုတ်ကောင်းဆောင်တွေဘက်ကဘယ်လိုရှိလာမလဲဆိုတာကိုကိုမောင်လွင်ဘယ်လိုများမြင်လဲဗျအဲ့ဒီအကြောင်းလဲဆက်ပြီးတော့ဆွေးနွေးကြပါတယ်ကိုမောင်လွင်ဟုတ်ကဲ့
ဟိုတရုတ်ကောင်းဆောင်တွေကတော့တရုတ်ပြည်ကတော့ဒီကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ကသူတို့ကတော့အိန္ဒိယချင်းနိုင်ငံဖြစ်တာလည်းပါတယ်ပေါ့နော်နောက်တစ်ခုကလည်းမြန်မာပြည်ရဲ့ဟိုကျွန်တော်တို့နှစ်ရှည်လာများတမိုင်းအစစ်စစ်ကျွန်တော်တို့ဆက်ဆံခဲ့တဲ့ဆက်ဆံမှုတွေရောအားလုံးချိုးလိုက်မယ်ဆိုလို့ရှိရင်တော့ တရုတ်ပြည်ကတော့မြန်မာပြည်ကိုတော့သူတို့အများအားလိုလိုဂရုစိုက်ပြီးတော့တတ်တက်ကြသူစောင့်ကြည့်ခဲ့တဲ့တချို့နေရာတွေမှာလည်းလိုအပ်လို့ရှိရင်လည်းသူတို့ကိုယ်တိုင်ဝင်ပြီးတော့သတိပေးတာမျိုးတွေသူတို့ကိုယ်တိုင်ဝင်ပြီးတော့ပူပေါင်းတာမျိုးတွေရှိခဲ့တယ်ဆိုတော့တရုတ်ပြည်မှာဆက်ဆံရေးကတော့ကျွန်တော်တို့ကဒါကတော့အငင်းပွားကြရမှရှိတခုတော့ရှိတာကအရင်တော့ဆက်ဆံရေးနဲ့အခုဆက်ဆံရေးကွာခြားသွားတာပဲရှိတယ်ပေါ့။ဘာလို့လဲဆိုတော့အခုဆက်ဆံရေးမှာတော့တရုတ်ပြည်ကအဓိကကတော့သူတို့ရဲ့ကိုကျိုးအတွက်ကိုဘယ်လိုခေါ်မလဲအခြေပြုတဲ့ဒီကိုကျိုးစီးပွားရယူမှုဆိုတဲ့ဟိုဆက်ဆံရေးနဲ့သူကအားပြုတဲ့အခါကျတော့အဓိကတော့ကျွန်တော်တို့အရသာကနဲ့ပြောရရင်တော့အင်းနီနာချင်းကောင်မပီစားတဲ့အနေကတော့ရှိရပေါ့အဲ့ဒါပေမဲ့ဘာပဲပြောပြောပေါ့နော်ကျွန်တော်တို့မြန်မာပြည်ကတော့ဒီတရုတ်နဲ့အင်းနီနာချင်းဖြစ်နေတာရေတော့တမိုင်းအစဉ်ဆက်ရှင်ချင်းမှုဟိုကျွန်တော်တို့ကုလူဆက်ဆက်ခဲ့တဲ့အနေအထားတွေပေါင်းမှဆိုလို့ရှိရင်တော့တရုတ်ပြည်ကတော့မြန်မာပြည်ကိုတော့အစဉ်တစိုက်စောင့်ကြည့်နေရဆိုတော့မပေါ့ဘူးပေါ့ဒီနေရာမှာကျွန်တော်တို့ကဒီအမေရိကကဒီကျွန်တော်တို့မြန်မာပြည်နဲ့အခုလိုမျိုးပေါ့နော်ဒီမြန်မာပြည်ရဲ့အရေးမျိုးမှာဒီတရုတ်အမေရိကန်ကသူတက်တယ်ပြသူဝင်ပါပြီးတော့ဟိုတမတ်ကိုယ်တိုင်အလဲလာမယ်ဆိုတဲ့ကိစ္စမျိုးတွေတော့အစင်းဆက်မှာလည်းကျွန်တော်တို့အမေရိကန်တက်တယ်မြန်မာပြည်ကိုထောက်ခံခဲ့တဲ့ဒီကျွန်တော်ဘေးအစားတို့ဟိုလုပ်ငန်းတို့တွေကအစားပေါ့နော်ကျွန်တော်မြန်မာပြည်ကအခုကျွန်တော်ပြည်တော်ဆိုခုပေါင်းဆိုင်မှာလည်းဒီကြားမျိုးထင်းသိမ်းနဲ့ပတ်သက်လို့ဒီအမေရိကန်ကဒီထောက်ခံနေတဲ့အကူအညီတွေလည်းရှိတယ်ပေါ့အဲ့တော့မြန်မာပြည်ကိုတရုတ်အမေရိကန်ကဝင်လာတဲ့အတိုင်းအတာမှာကကျွန်တော်တို့ကဒီမြန်မာပြည်ကိုကူညီနိုင်မယ်ဆိုတဲ့အတိုင်းအတာလည်းရှိတယ်လို့ဒီလိုနိုင်ငံအရင်တော့ကဒီကွန်မြူနစ်စနစ်ဖြစ်တဲ့ဒီတရုတ်နိုင်ငံကိုလည်းသူတို့တတိထားပြီးတော့ပေါ့နော်ဟိုဝန်ရည်ဟိုစောင့်ကြည့်ရေဆိုတဲ့ဒီမဟာပြူပါတွေထဲမှာလည်းပါတဲ့ခါကျတော့အမေရိကန်ရဲ့ဝင်ရောက်မှုကိုတရုတ်ကလည်းဒါတွေကိုသူတို့သိတဲ့ခါကျတော့သူတို့ကတော့ဒီဟာတော့လက်ရှိတော့ပြတ်မှာမဟုတ်ဘူးသို့တော်လည်းသူတို့ကလည်းဒီမြန်မာပြည်ထဲမှာဟာကုလားသူတို့အင်းနီနာချင်းအနေနဲ့ဟောမဟာပြူပါရောက်မြန်မာပြည်ရဲ့ရေးပါမှုကိုတရုတ်ကသိတဲ့ခါကျတော့ဒီအမေရိကန်တွေကဒီဟိုမြန်မာပြည်မှာဘလို့ဝင်ပြီးတော့ဟောတော့သူတို့တက်နေတာသူတို့ဟိုပေါ်မှာနော်မြန်မာပြည်သူတွေရဲ့အနေအထားကသူတို့အမေရိကန်ပေါ်မှာဘယ်လောက်ထိအကျိုးတရားမှုလဲရှိမလဲဆိုတာကတော့သူတို့ကတော့ဒါတော့အာရုံစိုက်နေမှာဆိုတော့မလွဲပါဘူးခင်ဗ
ျဟုတ်ပါတယ်ကိုမောင်လင်းပြောတာလည်းပဲနော်တရုတ်ပြည်အနေနဲ့ကတရုတ်ကောင်းဆောင်နေနေတာသူတို့ရဲ့ကိုကျိုးစီးပွားကိုသူတို့ကြည့်တယ်ဘာညာဆိုဒါကတော့ဘယ်တိုင်းပြည်ဘယ်နိုင်ငံမဆိုပဲပေါ့လေကိုနိုင်ငံရဲ့အကျိုးစီးပွားကိုအများကြီးဦးစားပေးပြီးတော့ကြည့်ကြတာပေါ့ဗျာသူများအတိုင်းပြည်ကိုဟလာဟိုအလကားနေနေတော့သူတို့ဘယ်ပေးကမ်းထောက်ပံ့နေပါမလဲဒါပေမဲ့လို့ဒီနိုင်ငံတွေအများကြီးရှိကြတယ်မှာအမေရိကန်အစိုးရကတော့အရင်တုန်းကစီးပွားရေးကောင်းနေတဲ့အတွက်ကြောင့်မို့လို့ဒီအားလုံးနဲ့ရှင်းကြည့်လိုက်လို့ရှိရင်တော်တော်ကိုပဲရဲရဲရော်ရော်နဲ့ပေးကမ်းထောက်ပံ့ခဲ့တာတွေကျွန်တော်တို့သမိုင်းကြောင်းမှာတွေ့ခဲ့ရပါတယ်။နောက်အခုမြန်မာအင်ဂျင်ချင်းဖြစ်တဲ့ထိုင်းနိုင်ငံတို့မလေးရှားတို့စင်ကာပူတို့ဆိုတာအမေရိကန်ရဲ့ပံ့ပိုးမှုတွေနဲ့တခါတည်းစီးပွားရေးထောင်တက်သွားပြီးတော့အခုလိုစီးပွားချမ်းသာနေကြတာပါပဲ။အရေးကြီးတာကနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံဆက်ဆံတဲ့အခါမှာထိုဘက်ဒီဘက်မျှမျှတတ်တတ်ကြည့်ဖို့ပဲလိုတာပါ။တရုတ်ပြည်အနေနဲ့အခုစီးပွားရေးအရန်ကောင်းလာတဲ့အခါမှာဒီသူတို့ကလောင်စာလုံလုံလောက်လောက်ရရှိရေးကတော်တော်ကိုပဲသူတို့ခေါင်းကြည့်နေကြတယ်ဒီတော့အခုမြန်မာနိုင်ငံမှာဒီရင်းနှီးပိုက်လိုင်းဖောက်ပြီးတော့ရခိုင်ကမ်းခြေဟာကြောက်ဖြူကနေပြီးတော့တခါတည်းတရုတ်ပြည်ကုမင်းတိအောင်ပိုက်လိုင်းပွဲပြီးဒီလောင်စာတွေရယူဖို့အတွက်သူတို့ကြိုးပမ်းဆောင်ရွက်တယ်ဆိုတာသူတို့ဘက်ကကြင်တော့ဒါသူတို့မှန်နေတာပဲဒါမှမဟုတ်တခုရှိတာကဒီလိုလှုပ်ချင်းအပြင်မြန်မာပြည်မှာဒီပေါင်ဝင်းကြီးရေမြေကြီးကမှုဘလောက်ရှိမလဲပြည်သူလူထုတွေဟလာဒီပိုင်လန်းဖြတ်တဲ့နေရာကရွာသူရွာသားတွေเนาะဒေသခံပြည်သူတွေဘလောက်ထိခိုက်မှုရှိမလဲနောက်မြစ်ဆုံရေကာတာလုတ်တဲ့ဆွဲကိစ္စမလဲပြည်သူတွေဘလောက်ထိခိုက်မလဲအဲ့ဒါတွေကိုမျက်နှာတာတာကြည့်ဖို့ကလိုတာပဲဒီတော့တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုထိမ့်ဖို့အတွက်အမေရိကန်ကအခုအာရှတိုက်မှာအထူးသဖြင့်အရှိတောင်အာရှမှာပို့ပြီးတော့အခုသူတို့လှုပ်ရှားလာတယ်ဆိုတာဒါသတင်းတွေထဲမှာလည်းအကုန်မြင်နေကြရတယ်နော်ဒီတော့ဒါလည်းပဲခုနလိုကျွန်တော်နားလည်ထားရဆိုလို့ရှိရင်တော့ဟိုဒီခရီးစဉ်ပေါ်မှာတော်တော်လေးသဘောပေါက်စာကြမှာပါကဲကိုနေဖုန်းလက်ပြောစရာရှိတာဆက်ပြောပါအောင်ခင်ဗျဟုတ
်ကဲ့ပါဝါဘယ်လန့်ကိုနှိယူပါလေကျွန်တော်ကအခုအမေရိကန်တို့ EU တို့နဲ့ကျွန်တော်ကဆက်ဆံရေးလုပ်ပါမယ်ပြီးတဲ့အခါမှာဒီအရှိတောင်အာရှဆိုတာကြီးကိုလည်းကျွန်တော်တို့ကဒီပို့ပြီးတော့ခိုင်မအောင်လုပ်ပါမယ်အဲ့အားမှာတော့ဒီတရုတ်တို့အိန္ဒိယတို့အဲနဲ့ပြန်ပြီးတော့ကျွန်တော်ပေါ်ဝါဘယ်လန့်ရှိနိုင်မှာပေါ့နော်နောက်တစ်ခုကကျွန်တော်အခုဟိုဘာမှလာတဲ့ကိစ္စကိုကျွန်တော်ဘာဖြစ်လို့ကြိုးလို့လဲဆိုတော့ဟိုအမေရိကန်တမန်တော်ရောက်လို့ဒီတိုင်းပြောနေတာအဲ့လိုမျိုးတော့မဟုတ်ဘူးကြာအခုကကျွန်တော်လက်ရှိအနေအထားမြန်မာနိုင်ငံရဲ့လက်ရှိအနေအထားကိုကျွန်တော်ဘယ်လိုမြင်လဲဆိုရင်တချို့အစိုးရဘက်ကလူတွေကပြောင်းဖို့ကြိုးစားနေကြတယ်အဲ့လိုပြောင်းဖို့ကြိုးစားနေတဲ့လူတွေကိုကျွန်တော်တို့ကအပြေကမကောင်းလဲသေးဘူးဆိုပြီးတော့ကျွန်တော်တို့ကထပ်ပြီးတော့လက်လူရှူရမယ်ဆိုရင်အဲ့ဒါဘယ်လိုကြိုးစက်တွေဖြစ်လာမလဲပေါ့နော်အဲ့ဒါကိုစဉ်းစားဖို့လိုတယ်ကျွန်တော်အမြင်ရတော့ဗျာဒီကြောင်းမို့အကောင်းဘက်ကိုကြောင်းမို့ကြိုးစားနေတဲ့လူတွေကိုလက်ဆွဲနှုတ်ဆက်လိုက်ခြင်းဟာသူတို့ကိုနောက်ပြန်မဆုတ်ဖို့ရှေ့ဆက်ပြိုးဖို့တောင်းအားပေးလိုက်တဲ့ပုံစံမျိုးကြီးဖြစ်သွားနိုင်တယ်အဲ့တော့ဒီအိုဘားမားကလည်းကျွန်တော်ထင်တယ်အဲ့ဒီကိစ္စအဲ့လိုပုံစံမျိုးနဲ့ပဲတူလာမယ်လို့ကျွန်တော်ယူဆတယ်တူလာပြီးတော့ဒီတောင်းလဲမှုတွေကိုရှေ့ဆက်ပြိုးဖို့သူတက်နိုင်မှာကြိုးစားမယ်တောင်းအားပေးလိမ့်မယ်ပြီးရင်နောက်ဆိုတော့ကျွန်တော်မထင်မှတ်ထားတဲ့ချိန်တော်မှုတွေပေါ့ဗျာအမေရိကန်ဆိုရကလာရင်တော့ပြီးအမေရိကန်ဆိုရအပြင်ကိုနောက်ပြီးတော့ကုမ္ပဏီတွေဝင်လာတယ်အဲ့မှာစီးပွားရေးပုံစံတွေပြောင်းလဲလာတယ် ဲ့လိုမမြင်နိုင်တဲ့ရှင်းအောင်မှုတွေတပြေးပြေးများလာတဲ့အခါမှာဒီနောက်ပြန်ဆုပ်ကိုအလိုလိုနေကိုခက်ခဲသွားတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့ဒီခရီးစဉ်ကိုကျွန်တော်ကတော့အကောင်းဘက်ကနေမျှော်လင့်တယ်ပြီးတော့ပြည်သူလူထုကိုဟိုဟာဩဝါမစကားပြောမယ်လို့လည်းကျွန်တော်ကြားတယ်အဲ့ခါကျတော့ဩဝါမရဲ့နေပုံစံတွေကိုနားလည်မလို့ तू ကဒီတော့ဒီမိုကရေစီဆိုတာဘာလဲဆိုတာပေါ့နော် तू ကအဲ့လိုမျိုးပြောတယ်နောက်ပြီးတော့ तू တော်တော်လေးကိုမိန်ကုန်းပြောတာလဲဒီပြည်သူတွေကိုစိတ်ဓာတ်တက်ကြအောင် तू လုပ်နိုင်တယ်ပေါ့နော်ကျွန်တော်ရှိမှဒီ language gap ပေါ့နော်ဘာစကားဘာသာမှုရှိတယ်ဆိုရင်မှလည်း तू အဲ့လိုမျိုးတကယ်လို့သာပြောများပြောပြစ်ခဲ့မှဆိုရင်အဲ့ तू ပြောခဲ့ तू ပြည်သူတွေကိုပြောမှဆိုရင်မိန်ကုန်းကလည်းကျွန်တော်တိုင်းပြည်ရဲ့အနာဂတ်အတွက်အတိုင်းအတာတစ်ခုထိအတိအမှုတစ်ခုရှိလာနိုင်တယ်က
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အမေရိကန်သမ္မတဆိုတာကဘာပေါ်မှာနားရှိတဲ့ခေါင်းဆောင်တွေထဲမှာတော့အမေရိကန်သမ္မတကအမြဲတမ်းဩဇာလွှမ်းမိုးမှုအကြီးဆုံးပဲပေါ့ဒါဆိုအမေရိကန်သမ္မတတယောက်အနေနဲ့တော်ဝင်တိုင်အောင်အကြောင်းကိစ္စနဲ့လည်းပဲသူများနိုင်ငံကိုတွားတာအင်မတန်ရှားပါတယ်ဒါဆိုမြန်မာနိုင်ငံကအခုလိုဟဲ့လားအမေရိကန်သမ္မတကြီးတယောက်လာတယ်ဆိုတာကပဲတကဘာလုံးရဲ့အာယုံစူးဆိုင်မှုကျွန်တော်တို့မြန်မာအနေနဲ့ရလာဖို့ရှိတာပေါ့လေကဲတော့ကျွန်တော်အချင်းအနေလာပြီခင်ဗျအကုန်မောင်းလင်းပြောစရာရှိတာဆက်ပြောပါအောင်ကဲတော့ကုန်မောင်းလင
်းဟုတ်ကဲ့ဒီအမေရိကန်သမ္မတလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့ကအမေရိကန်သမ္မတလာတာကိုဘာလို့စောတယ်လို့ကျွန်တော်တို့ကပြောလဲဆိုတာကအကြီးကကျွန်တော်တို့ကမ္ဘာပြည်မှာဖြစ်နေတဲ့ပြည်ပြောင်းလဲမှုဆိုတာကအဲ့ဒီပြောင်းလဲမှုဆိုတာကိုကျွန်တော်တို့ကဟိုပြောရမယ်ဆိုလို့ရှိရင်ဥတိစိန်တို့နဲ့ဒီအုပ်ချုပ်တဲ့လူနိုင်ငံသားသူတို့ပတ်သက်တာပြောတယ်အောက်ခြေဘက်မှာဖြစ်နေတဲ့လူတွေခံစားနေရတဲ့လူမှုဒုက္ခတွေအတိုင်းအထက်ရှင်းဖို့နေတော့ကျွန်တော်တို့ဒီဟိုဘယ်လိုခေါ်မလဲဟိုဝန်ထမ်းတွေအကျင့်သက်တာတွေကအာဏာပိုင်တွေကအာဏာကိုအလွဲသုံးလောက်လုပ်ပြီးတော့ပြည်သူလူထုကိုနှိမ့်ဆက်ဂလူပြုနေတယ်ဆိုတော့အမူအကျင့်တွေအကုန်လုံးကအရင်တိုင်းပဲရှိနေတဲ့ခါကျတော့ဒီလိုအမူအကျင့်တွေမပြောင်းသေးပဲနဲ့ကျွန်တော်တို့ကပြောင်းတယ်ဆိုတော့အချက်ပိုင်းကပြောတဲ့စကားကိုကျွန်တော်တို့လိုက်ပြီးတော့ဟိုကျွန်တော်ကပြောင်းတယ်ဆိုပြီးတော့ကျွန်တော်လက်ခံလို့မရဘူးအဓိကကတော့ဟိုအိုဘားမားလာတဲ့ကိစ္စမှာကျွန်တော်တို့ကပြောင်းလဲနေတယ်ဆိုတဲ့အတိုင်းအတာကိုလည်းကျွန်တော်တို့ကလည်းတော့ပြေးချင်တယ်သို့တော်လည်းဘာမှဒီမှာဟုတ်တယ်ပဲဒီမပြောင်းလဲသေးဘူးဆိုတော့ဒီဥမာကျွန်တော်တို့ဒီအချင်းကိစ္စလို့ရကန်ကိစ္စလို့တော့ကျွန်တော်တို့လက်တော်တော်ချင်းကိစ္စမျိုးတွေမှာဖြစ်နေတာမျိုးတွေတော့ကျွန်တော်တို့ဒီမှာလည်းနေရသေးတဲ့အတိုင်းအတက်ကြည့်ပြီးတော့ဒီအတိအကျစီးဆိုးရတဲ့သူတို့ရဲ့လက်ဝဲကစီးပွားရေးလုပ်ငန်းရှင်တွေရဲ့အတိုင်းချက်မှုတွေအခုတက်ကြည့်ကိုကျွန်တော်တို့ကအဆုံးမသတ်နိုင်သေးတဲ့အားဒီမှာဒီလိုလူ့ခွေချိုးဖောက်မှုတွေအကုန်လုံးကိုကျွန်တော်တို့ကတက်တက်ကြွကြွဖြေလျှော့ပေးရမယ်ရှင်ပါမဖြေလျှော့ပဲနဲ့ဒီအရေးဆက်ပြီးတော့ငွေတန်းရှိနေတာကိုကျွန်တော်တို့ကပြောင်းလဲပါပြီဆိုပြီးတော့လက်ခံလို့မရအောင်အဲ့တော့ဒီလိုအနေအထားမျိုးမှာအိုဘားမားလာခြင်းအားဖြင့်ကျွန်တော်တို့ကစိုးရိမ်လာကဥသိမ်းစိန်ကိုနိုင်ငံရေးအယောင်တင်ပေးတာပေါ့နော်ဥသိမ်းစိန်ကိုအဓိကကကျွန်တော်တို့ကလာပြီးမြောက်သွင်းပေးတဲ့ပုံစံမျိုးဖြစ်သွားတဲ့အခါကျလို့ရှိရင်ဥသိမ်းစိန်လို့ဆိုတာလည်းဒါကျွန်တော်တို့တော့အမှန်ဆိုလို့ရှိရင်ဒါဆေးဆိုးကလက်ကျလက်ဟောင်းကဒီလူတွေပဲအသွေးပြောင်းလို့ကျွန်တော်တို့အုပ်ချုပ်နေတဲ့အခါကျတော့ဒီဟာကကျွန်တော်တို့ဒုံရင်တိုင်းပဲဖြစ်မယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ကလက်မခံနိုင်ဘူး။ဒါကြောင့်မို့လို့အမေရိကန်သမ္မတလာတဲ့အခါကျတော့ဒီဥသိမ်းစိန်တို့ကိုလာပြီးတော့ဂိုယောင်တင်ပေးသလိုနိုင်ငံရေးအသူတို့ polish လုပ်ပြီးတဲ့ပုံစံမျိုးဖြစ်သွားမှကိုကျွန်တော်ကစိုးရိမ်နေတဲ့ကြောင့်ဒါကြောင့်မို့ဥပမာခီးစင်မှာကျွန်တော်တို့ကဟိုစိုးတယ်လို့ကျွန်တော်ကဝေဖန်တာဖြစ်တယ်။နောက်တော့ဒီတရုတ်ပြည်ကတချို့ကလည်းကျွန်တော်ပြောကြတာပေါ့နော်ဒီမြန်မာပြည်ကိုဟိုအမေရိကန်သမ္မတဥပမာလာကြတယ်အမေရိကန်နဲ့မြန်မာပြည်ရဲ့ပုံဒီဟိုနီးကမ်းမှုကပုံတော့ဒီကတော့ပြီးတော့တရုတ်ပြည်ရဲ့လက်ထက်နေမှာဘာမှပြီးကိုဆွတ်ထုတ်နိုင်မယ်ဆိုတော့အယူအဆကလည်းတစိမ့်တစ်ပိုင်းတော့မှန်စင်းတော့မှန်တယ်ဒါတွေနဲ့တခုရှိတာကကျွန်တော်တို့ကတရုတ်ပြည်ရဲ့အနေအထားကလည်းကျွန်တော်တို့ကမြန်မာပြည်ရဲ့အင်ဒီယာချင်းဖြစ်လို့တဲ့ဆီအောင်သူ့ကိုလည်းကျွန်တော်တို့ကဟိုလုံးဝကြီးပြစ်ပြစ်ခါခါနဲ့ကျွန်တော်တို့ကဂျူးမဆိုင်နဲ့နေလို့မရအောင်အဲ့တော့အလိုက်ထိုက်တော့ဆက်ဆံသွားမယ်တခုရှိတာကတရုတ်ပြည်ကလည်းကျွန်တော်တို့ကမှာပြီးပါအခုအဲ့ဒါကိုဂျိုးစီခွန်းနဲ့ပတ်သက်လာလို့ရှိရင်စီးမရှိကမ်းမရှိလုံးချင်တိုင်းလုံပြီးတော့ပြည်သူတွေကိုပုံမှန်အတိုင်းအထက်ရှင်းတာမျိုးတွေနောက်ပြီးတော့စစ်အစိုးရနဲ့ပေါင်းပြီးတော့ကိုကျွန်တော်တို့တိုင်းပြည်ရဲ့တရားစရာပစ္စည်းတွေနဲ့စီးမရှိကမ်းပြီးထုံထုံပြီးတော့ပတ်ဝန်းကျင်နဲ့ပျက်စီးနေတာမျိုးတွေလူတွေဒုက္ခရောက်တာတွေကအစဒါတွေကလည်းကျွန်တော်တို့ကဘယ်လိုမှလက်မခံနိုင်ဘူးတရုတ်ပြည်နဲ့မြန်မာပြည်ရဲ့ပေါင်းရင်းအဖြစ်ကျွန်တော်တို့မြန်မာပြည်ရဲ့ပြည်သူတွေကဘာမှမရဘူးလေပြည်သူတွေကပုံပြီးဒုက္ခဆင်းရဲရောက်တယ်ဆိုတာလေကျွန်တော်တို့ကလက်ခံထားကြတယ်အဲ့တော့ဒီချိန်တွေမျိုးမှာကျွန်တော်တို့ကတရုတ်ပြည်နဲ့ပတ်သက်လို့အမေရိကန်ကိုပူးပေါင်းကြအဖြစ်တရုတ်ပြည်ကိုလည်းကျွန်တော်ကပယ်လို့မရဘူးဆိုတော့ဟာလေးနဲ့လည်းကျွန်တော်ကထိန်းသိမ်းသိမ်းနဲ့ဒီဟိုဆက်ဆံရေးကိုတော့ကျွန်တော်ကတော့အားမလို့တော့ယူဆရခင်ဗျအခုကျွန်တော်တို့ဟိုတချို့သောဟိုဒီမှာငါရင်းနဲ့ပတ်သက်လို့ကျွန်တော်လေ့လာနေတဲ့လူတွေတချို့သောဒီပြပမှာရှိနေတဲ့အဖွဲ့အစည်းတွေတော့ဟိုနိုင်ငံရေးရှောက်မှာရှိတဲ့အဖွဲ့အစည်းတွေတော်တော်များများတုံ့လက်ချက်တွေမှာလည်းအမေရိကန်ကမြန်မာပြည်ကိုလာရောက်ချင်အားဖြင့်မြန်မာပြည်နဲ့အမေရိကန်ရဲ့ဆက်ဆံရေးကပုံတော့ဟိုရှင်းလင်းမှုပုံတော့ခိုင်တဲ့သွားပြီးတော့ကျွန်တော်အဓိကတော့တရုတ်နဲ့ထက်နေပြီးဗမာပြည်ကိုဆွတ်ထုတ်နိုင်မယ်ဆိုတဲ့အယူအဆကလည်းစိတ်ကပတ်တော့မှန်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအမေရိကန်နဲ့မြန်မာပြည်နဲ့ဆက်ဆံရေးကိုလည်းကျွန်တော်ကအချက်ပြကြည့်ရမှာကဒီအမေရိကန်နဲ့ကျွန်တော်တို့ဟိုအရင်အစစ်တပ်မှာအဓိကပြောရမယ်ဆိုရှင်တော့အမေရိကန်ကမြန်မာပြည်ကိုလာရောက်တဲ့ကိစ္စမျိုးတွေမှာအဓိကခါရရလို့ရှိရင်ကျွန်တော်တရုတ်နဲ့အားပြိုင်တာမျိုးတွေအဓိကမဟာပြည်ဝါရတော့ခစ်စနစ်အရသူတို့အားပြိုင်တာမျိုးတွေကြောင့်လည်းအရင်တော့မြန်မာပြည်ကိုချိတ်ကပ်ခဲ့တာလေးရှိတယ်ကျွန်တော်တို့ဟိုဥပမာအနေနဲ့ဆိုရှင်ကျွန်တော်တို့ဟိုပါလီမန်ဒီမိုကရေစီခေတ်တော့ဟိုဝင်းကြီးချုပ်ဦးနှုတ်လက်ထက်တော့ကရန်ကုန်မန္တလေးကားလမဖောက်တဲ့ကိစ္စမျိုးကအမေရိကန်ကအကူအညီပေးမယ်ဆိုတော့ဒါတရုတ်ကကုတ်ကုတ်ပဲစိုက်မယ်ဆိုတော့ဇလန်းတို့တွေကဒါတွေကဟိုတမိုင်းဆက်ဆက်တဲ့မှာကျွန်တော်အမေရိကန်နဲ့တရုတ်ရဲ့
ဒါပေါ်
ရအောက်ကွေရှိတယ်ပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်တို့ရထားတဲ့အချိန်ကပြည့်လူနေနေဖြစ်နေပါပြီဒါကြောင့်မို့လို့ဒီဆွေးနွေးသုံးသပ်ချက်တွေနဲ့ပဲဒီနေ့စကားဝိုင်းကိုညီကုန်းချုပ်ပြရစီအခုမစ္စတာအိုဘားမားမြန်မာနိုင်ငံခရီးစဉ်ကအကောင့်ဘက်ကနေပြီးတော့ရှုမျှော်ကြည့်ကြတဲ့သူတွေပဲမှန်လေမလားဒါမှမဟုတ်လို့ရှိရင်လည်းပဲပြည့်တင်ဝေဖန်ကြတဲ့သူတွေပဲမှန်ကန်လေမလားဆိုတာကျွန်တော်တို့စောင့်မျှော်ပြီးကြည့်ကြရမှာဖြစ်ပါတယ်အခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်မြန်မာဘလော့ဂါကိုနေဖုံးလက်နဲ့ပေါ်ဒီမောမျိုးအခြေစိုက်မြန်မာရေးလှုပ်ရှားသူတူဖြစ်သူကိုမောင်မောင်လွင်တို့ကိုကျေးဇူးတင်ရှိကြောင်းပြောချင်ရင်ညီကုန်းချုပ်ပြရစီသောတာရှင်ပေါင်းကိုစိတ်နှပြချမ်းမှရှင်လန်းတော်မူကြပါစေခင်ဗျာ